ukraine ကနေကွဲပြားချောင်းချင်းကြားထားတဲ့ဒေသနှစ်ခုကိုရုရှားကလွတ်လပ်တဲ့နိုင်ငံတွေအဖြစ်အသိမှတ်ပြုလိုက်တဲ့အပေါ်ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းကပြစ်တင်ဝေဖန်လိုက်ကြပြီးတန်တမာရေးနည်းနဲ့အဖြေရှာဖို့ကိုလည်းတိုက်တွန်းနေကြပါတယ်ukraine ပေါ်တိုက်ခိုက်တာဟာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအားလုံးရဲ့အကျိုးအချာအာဏာနဲ့ကုလသမဂ္ဂရဲ့ဗရင်ညင်ကိုတိုက်ခိုက်ရရောက်တာကြောင့်ပြင်းထန်တဲ့တုံ့ပြန်မှုတွေနဲ့နိုင်ငံဆန်ဆန်ရင်ဆိုင်ရမှာဖြစ်ကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်တန်အမတ်ကြီးလင်ဒါသောမတ်ဂရင်းစီကတင်းနယ်လာနေနောက်ပိုင်းမှာပြောဆိုခဲ့ပါတယ်ရုရှားရဲ့လုပ်ရဟာကုလသမဂ္ဂဗရင်ညင်ကိုစန့်ကျင်လာရောက်ပြီး ukraine ရဲ့အကျိုးအချာအာဏာကိုတီးပွားရရောက်တယ်လို့ကုလသမဂ္ဂအတွင်းဝန်ကြီးချုပ်အန်တိုနီယိုဂူတာရက်ကယူဆတောင်းလဲကြောက်ပွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့ပါတယ်ကုလသမဂ္ဂဆိုင်ရာပြုံးတန်အမတ်ကြီးကတော့သက်ဆိုင်သူတွေအားလုံးစင်စင်တင်းတင်းဆောင်ရွက်ကြဖို့နဲ့ကြိုးကြောင်းစီလျော်တဲ့အဖြေရှာကြဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်ဥရောပသမဂ္ဂနဲ့ဗြိတိန်ပြည်သိမ့်နိုင်ငံတွေကလည်းရုရှားရဲ့လုံရအပေါ်ပြည်တွင်ရှုံချလိုက်ကြပြီးပိတ်ဆို့ဒဏ်ခံမှုတွေနဲ့တုံ့ပြန်မယ်အကြောင်းပြောဆိုကြပါတယ်ဂျာမနီ၊ဂျပန်၊ဂရိ၊တောင်ကိုရီးယားနိုင်ငံတွေကလည်းရုရှားရဲ့လုပ်ရကိုကန့်ကွက်ဖြစ်ကြပါတယ်။အီရန်ကတော့အမေရိကန်နဲ့နေတိုးမဟာမိတ်တွေကိုဝင်ရောက်ဆက်ဖက်တယ်လို့ပြစ်တင်လိုက်ပြီးမဲ့ထင်းထင်းသိမ့်သိမ့်လှုပ်ရှားဖို့ပြောဆိုပါတယ်။ဆီးရီးယားကတော့ရုရှားကိုထောက်ခံကြောင်းနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့ပြောဆိုပါတယ်။